မြန်မာနိုင်ငံမှာတနင်္လာနေ့အစောပိုင်းစစ်တပ်ကအာဏာသိမ်းတယ်ဆိုတာကိုသိသိချင်းမှာပဲဒါဟာမြန်မာနိုင်ငံရဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးကိုအကြီးအကျယ်ထိခိုက်စေနိုင်တယ်ဆိုပြီးပြင်းပြင်းထန်ထန်ရှုတ်ချပြောဆိုခဲ့တဲ့ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ဟာမြန်မာအရေးအတွက်အဆက်မပြတ်ဆက်သွယ်ဆောင်ရွက်နေကြောင်းနဲ့ကျတဲ့ပြည်နယ်ကုလသမဂ္ဂလုံခြုံရေးကောင်စီကလည်းမြန်မာအရေးတညီတညွတ်ထဲပြောဆိုလာချိန်မှာတော့ဒါဟာတိတ်အရေးပါတဲ့ခြေလှမ်းတစ်ရပ်ဖြစ်ကြောင်းပြောကြားခဲ့တယ်လို့အတွင်းမှုချုပ်ရုံးပြောခွင့်ရစတီဖန်ဒူဂျာရက်ကတောက်ချန်နဲ့ကုလသမဂ္ဂသတင်းစာရှင်းလင်းပွဲမှာပြောပါတယ
်။ The statement that we saw from the Security Council is a very positive first step in terms of a unified voice from the organization's body.
ကုလသမဂ္ဂလုံခြုံရေးကောင်စီကထုတ်ပြန်တဲ့ကြေညာချက်ကိုကြည့်ရင်ကုလသမဂ္ဂကမြန်မာနိုင်ငံငင်းချင်းရင်းနဲ့လုံခြုံရေးအတွက်တင်ညတင်ညထဲလှုပ်ဆောင်လာတဲ့အတွက်ဒါဟာအပြုသဘောတိတ်ကိုဆောင်တယ်လို့တိတ်ကိုအရေးပါတဲ့ပထမခြေလှမ်းဖြစ်တာတွေ့ရကြောင်းပြောတော့တာပါမြန်မာနိုင်ငံမှာဆက်အာဏာသိမ်းပြီးချိန်ကစပြီးလုံခြုံရေးကောင်စီကလည်းပထမဆုံးထုတ်ပြန်တဲ့ကြေညာချက်မှာဒေါက်ဆန်းစုကြည်နဲ့ထိန်းသိမ်းထားသူတွေကိုချက်ချင်းပြန်ပြီးလွှတ်ပေးဖို့နဲ့မြန်မာနိုင်ငံမှာဒီမိုကရေစီစနစ်ပြန်လည်ကျင့်သုံးဖို့ပါဝင်ပြီးဒါကိုလုံခြုံရေးကောင်စီအဖွဲ့ဝင်15နိုင်ငံစလုံးကကျတဲ့ပြည်နယ်မှာတင်ညတင်ညထဲတောင်းဆိုခဲ့ကြတာဖြစ်ပါတယ်လုံခြုံရေးကောင်စီရဲ့ကြေညာချက်မှာဒီမိုကရေစီအဖွဲ့အစည်းတွေနဲ့ဒီမိုကရေစီဖြစ်စဉ်ဆက်လက်ရှင်သန်ရေးအင်အားသုံးပြီးတော့အကြမ်းမဖက်ရေးအခြေခံအခွင့်အရေးတွေနဲ့ဥပဒေစိုးမိုးရေးကိုလေးစားလိုက်နာရေးတွေရှိဖို့အတွက်အလေးထားဖော်ပြထားပါတယ်။အဖွဲ့ဝင်15နိုင်ငံအနေနဲ့မြန်မာပြည်သူတွေရဲ့ဆန္ဒအကျိုးစီးပွားနဲ့အညီနှစ်ဖက်ဆက်ဆံဆွေးနွေးရင်းနဲ့အမျိုးသားပြန်လည်တည်မြဲရေးကိုအားပေးထောက်ခံတယ်လို့လည်းလုံခြုံရေးကောင်စီကပြောပါတယ်။စစ်တပ်ကလည်းထိန်းသိမ်းထားသူအလုံးကိုချက်ချင်းပြန်ပြီးလွှတ်ပေးဖို့တောင်းဆိုတဲ့အပြင်အရက်ဖက်အဖွဲ့အစည်းတွေမီဒီယာတွေနဲ့သတင်းသမားတွေပေါ်မှာကန့်သတ်ချုပ်ချယ်မှုတွေအတွက်အလွန်ဆွေးနွေးကြောင်းလည်းပြောကြားခဲ့တာပါ။ကုလသမဂ္ဂအကြီးအမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်းစကရက်ရှနာဘူဂနာကလည်းမြန်မာနိုင်ငံရဲ့နောက်ဆုံးချိန်နဲ့ပတ်သက်ပြီးဆက်သွယ်ကြိုးပမ်းမှုတွေလုပ်နေရမှာတောက်ကြံနေကတော့နေပြည်တော်ကတက်မတော်အကြီးကဲတူနဲ့အဆက်အသွယ်လုပ်နိုင်ခဲ့တယ်လို့လည်းစတီဖန်ဒူဂျာရက်ကပြောပါတယ်။ဟဲ
့ She did manage to reachsenior official in Naypyidaw. She had a virtual meeting with the deputy commander-in-chief of the armed forces of Myanmar. She reiterated the secretary general's strong condemnation
of the military action that disrupted the democratic process of the country. She also reiterated the
Myanmar
democracy and the democracy of the country. She also reiterated the Myanmar democracy and the democracy of the country. She also reiterated the Myanmar democracy and the democracy of the country. She also reiterated the Myanmar democracy andဒါပြင်ရွင်ကြဒုက္ခတွေတို့ဆန္ဒအလျောက်ဂုံတိတ်ခါရှိရှိလုံခြုံစိတ်ချစွာပြန်လာနိုင်ရင်မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေတာဝန်ခံတာဝန်ယူမှုနဲ့အထူးသဖြင့် ICC နိုင်ငံတကာရာဇဝတ်တရားရုံးနဲ့လက်ရှိရင်ဆိုင်နေတဲ့အမှုနဲ့ပတ်သက်ပြီးဆက်သွယ်ဆောင်ရွက်ဖို့လိုအရေးကြီးတဲ့ကိစ္စရမျိုးတွေအတွက်တူးတက်မှုရှိအောင်လုပ်ဖို့လိုအပ်ကြောင်းလည်းအလေးထားပြောကြားခဲ့တယ်လို့ဆိုပါတယ်။ Miss Bugman ဟာမြန်မာရေးနဲ့ပတ်သက်လို့အာဆီယံနိုင်ငံတွေကကိုယ်စားလှယ်တွေနဲ့လည်းဆက်သွယ်ဆွေးနွေးနေပြီးမြန်မာနိုင်ငံအတွက်ထားရှိတဲ့တူညီတဲ့ရည်မှန်းချက်အတိုင်းအားလုံးလက်တွဲဆောင်ရွက်ကြဖို့အာဆီယံတွင်းမှုချုပ်နဲ့တောက်ကြနေမှာပြောဆိုဆွေးနွေးခဲ့ကြောင်းလည်းပြောပါတယ်။ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ် Miss Bugnan ဟာအင်္ဂါနေ့ကပြုလုပ်တဲ့လုံခြုံရေးကောင်စီအစည်းအဝေးမှာတော့မြန်မာနိုင်ငံမှာဒီမိုကရေစီစနစ်ပြန်လည်ကျင့်သုံးလာစေအောင်လှုံ့ဆော်ပေးဖို့အတွက်လုံခြုံရေးကောင်စီကိုတိုက်တွန်းခဲ့ပါတယ်။